တနင်္သာရီတိုင်းဒေသကြီးဘိမြို့နယ်မှာကံယူရန်စစ်ဌာနချုပ်အပါဝင်တရင်တပ်ဖွဲ့15ခုရှိတဲ့စစ်နေဝစ်ကျေးရွာအုပ်စုမှာတပ်မတော်သားတွေကြိုတင်မဲပေးတာအများဆုံးလို့သိရပါဗျ။ကြိုတင်မဲပေးမဲ့တပ်မတော်သား100ကျော်ရှိပြီးဒီနေ့အထိစစ်နေဝစ်ကျေးရွာမှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးမှာကြိုတင်မဲလာပေးတဲ့တပ်မတော်သား30နီးပါးရှိရဲ့လို့စစ်နေဝစ်ကျေးရွာအုပ်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစိုးအောင်ကပြောပါဗျ။
အခုလေးရှိရတော့ကျွန်တော်တို့မဲရုပ်ဖွဲ့ဝေးနေနဲ့လှုပ်ချွေးတော့ထိုက်ဆောင်မဲ့အဖွဲ့လေးပဲလောက်ပေးတာများပါတယ်။အဲဒီမှာကျွန်တော်တို့တပ်ဖဲရွှေရတော့မနေ့ကအထိကျွန်တော်တို့ရကြည့်မှပေးတဲ့အဲမှာ16ယောက်ရှိပါတယ်ခင်ဗျ။တရားဖဲရ14ယောက်ရှိတယ်ခင်ဗျ။အလေးကြီးချင်းနေရတော့ဒီနေပေးတော့ဒီအခုရှင်းနေဒီကတက်ကော13ယောက်နဲ့ရဲတယောက်14ယောက်ပေးတာပြီးသား။အယောက်ဟိုက16 20နဲ့ကိုရောက်ရှိပြီခင်ဗျာ
အဲ့ဒီထဲမှာတင်းနှန်းတက်ရောက်မဲ့တက်မတော်သားတွေနဲ့ရွေးကောက်ပွဲနေ့မှာလုံခြုံရေးရယူမဲ့တက်မတော်သားတွေလည်းပါဝင်တယ်လို့သိရပါတယ်ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကစတင်ပြီးဗိမျိုနယ်ရှိတက်ဆိုင်ရာရဲကြီးကော်မရှင်ရုံးတွေမှာမဲရုံဝန်ထမ်းတွေအစိုးရဝန်ထမ်းတွေနဲ့လုံခြုံရေးတာဝန်ယူရမယ့်ရဲတပ်ဖွဲ့ဝင်တွေတက်မတော်သားတွေကြိုတင်မဲတွေကိုပေးနေကြတာပါရွေးကောက်ဝန်ထမ်းနေတာကြောင့်လုံခြုံရေးတာဝန်နဲ့တွားရမှာဖြစ်တာကြောင့်ကြိုတင်မဲလာပေးတာလို့စန်ဝစ်ကျေးရွာမှာကြိုတင်မဲလာပေးသူတက်မတော်သားအရာရှိတဦးကပြောပါတယ်
ကျွန်တော်လုံခြုံရေးတာဝန်ထမ်းဆောင်နေတယ်ဒီတင်မဲ့လာပြီတော့အဲ့ဒီမှာကျွန်တော်တို့လုံခြုံရေးတာဝန်ထမ်းဆောင်ဗိမျိုတဲမှာလုံခြုံရေးတာဝန်ထမ်းဆောင်ညီကောက်ဘော်တို့ရေးကြည့်ရပေါ့နိုင်ငံတော်ဘော်တို့ကျွန်တော်တို့လည်းကျွန်တော်တို့ယုံကြည်ချက်ပူပေါင်းလုပ်ခဲ့တာ
ဗိမျိုနယ်မှာမဲပေးခွင့်ရှိသူ13,000ကျော်ရှိပြီးစန်ဝစ်ကျေးရွာအုပ်စုမှာတက်မတော်မဲယုံ6ယုံရှိရမှာဖြစ်တယ်လို့မဲပေးခွင့်ရှိတဲ့တက်မတော်သားနဲ့မိသားစုဝင်4,000ကျော်ရှိပါတယ်ကချင်ပြည်နယ်မြကြီးနားမြို့မှာလွှတ်တော်ကိုယ်စားလှယ်လောင်းတချို့နဲ့မြကြီးနားအကျဉ်းထောင်မှာအချုပ်ကျနေသူတွေထောင်ဝင်နှန်းတွေဟာဒီနေ့ကြိုတင်မဲပေးကြပါတယ်မြကြီးနားမျိုးတက်ကုန်းရက်ကွက်ကရွေးကောက်ပွဲကော်မရှင်ရုံးမှကြိုတင်မဲကိုဒီနေ့စတင်လက်ခံနေတာဖြစ်ပြီးကချင်မျိုးသားဒီမိုကရေစီကွန်ဂရက်ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းကဒီကနေ့ကြိုတင်မဲစပေးတာဖြစ်ပါတယ်။အင်ဂျန်ရံမျိုးနယ်မှာဝင်ရောက်ရှင်ပြိုင်မဲ့ကချင်မျိုးသားဒီမိုကရေစီကွန်ဂရက်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းဦးလာအောင်ကကြိုတင်မဲပေးခဲ့တဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
။ဒီပထမဆုံးစီးနေတဲ့အချိန်မှာစီးကကြည့်လို့ရှိရင်စီးကတော်တော်လေးပြတ်ပါတယ်။အဲကြောင့်ဒီစီးကိုပဲပဲမှန်ကန်တဲ့မဲပြားဖြစ်ဖို့အတွက်ကပထမဆုံးဒီစီးကို6-7လောက်နှိပ်ပြီးကြီးသုံးလို့ရှိရင်ကောင်းပါချင်။အများပိုင်းတော့ဒီပထမဆုံးသုံးမဲ့စီးတွေကကြည့်လို့ရှိရင်စီးတော်များပါတယ်။အချိန်ရံပိုင်းမှာတော့ကျွန်တော်အခုလောလောဆယ်ကြိုတင်မဲတော့မရှိသေးပါဘူး။2015နဲ့ကြည့်လို့ရှိရင်2015တော့အများကြီးပို့မဲ့တော်ရလောက်တော့ပြုံးနေပါတယ်ပြုံးနေမှုနည်းနည်းရှိပါတယ်လို့ဆိုချင်ပါတယ်
မြကြီးနာကျင်းထောင်မှာတစ်တံမချမှတ်ခံရသေးတဲ့အချုပ်သား600ကျော်ရှိပြီးအဲ့ဒီထဲမှာ100ကျော်ကကြိုတင်မဲ့ပေးမှာဖြစ်တယ်လို့ကချင်ပြည်နယ်အချင်းဦးစီးဌာနမှဦးဝင်းနိုင်လင်းကပြောပါတယ
်ကျွန်တော်တို့မြကြီးနာထောင်မှာဆိုလို့ရှိရင်အချုပ်သား544ဦးနော်အချုပ်သူကတော့66ဦးအားလုံးဟို610ဦးရှိတာပေါ့အဲ့610ဦးထဲမှာကြိုတင်မဲ့ဆန္ဒပေးပြီးတဲ့အရေအတွက်က139ဦးပေါ့ကြားရ39ဦးဟလာအချုပ်သူကတော့28ဦးဒါကမြင်းနားထောင်အနေနဲ့ပေါ့အဲစုစုပေါင်းဆိုလို့ရှိရင်ဟိုဖြစ်သွားမှာပေါ့166ဖြစ်သွားမှာပေါ့166ဦးပေါ့
မြကြီးနားမြို့နယ်မှာရှိတဲ့အစိုးရဝန်ထမ်းတွေဟာအော်တိုဘာလ29ရက်နေ့ကစပြီးကြိုတင်မဲတွေပေးနေတာဖြစ်ပါတယ်အကျဉ်းထောင်ဝန်ထမ်းတွေလည်းကြိုတင်မဲပေးနေပြီးဘသူ့ကိုမဲပေးရမယ်ဆိုတာမျိုးဖိအားပေးတာတွေမရှိဘူးလို့ဦးဝင်းနိုင်လင်းကပြောပါတယ
်အခုလက်ရှိကျွန်တော်တို့ဒီထောင်စကန်းနေမှာအားလုံးပဲပေးခွင့်ရှိတဲ့ဝန်ထမ်းကြီးအားလုံး203ဦးပါ203ဦးထဲမှာအခုလောလောဆယ်119ဦးပေးပြီးသွားပြီပေါ့ဝန်ထမ်းကြီးကကိုယ့်ကိုလွလွလပ်လပ်နဲ့เนาะကိုယ်သဘောဆန္ဒအတိုင်းပေးလို့ရပါတယ်ဘာဖိအားမှမရှိပါဘူးဘသူ့ကိုပေးပါဘယ်ဘဝကိုပေးပါဆိုတော့ဘာညွန်ကြားချက်မှလည်းမရှိဘာမိန့်မှလည်းမရှိပါဘူးအဲကျွန်တော်ထောင်နေမှာဆိုလို့ရှိရင်ကျွန်တော်ဒီထောင်ဘူတကားကြီးနဲ့အနီးဆုံးနေရာမှာကျွန်တော်စီစဉ်ပေးထားတယ်ဒီချုပ်သားချုပ်သူတွေမဲပေးမှုအတွက
်မြကြီးနားမြို့နယ်အတွင်းကြိုတင်မဲပေးနိုင်သူ3,900ကျော်ရှိပြီးဒီကနေ့အထိကြိုတင်မဲပေးထားသူ600ကျော်ရှိတယ်လို့သိရပါတယ်။လူဦးရေ3.6တန်းကျော်ရှိတယ်။ကချင်ပြည်နယ်မှာမဲယုံစုစုပေါင်း800ကျော်ထားရှိရမှာဖြစ်ပြီးတပြည်နယ်လုံးမှာမဲပေးခွင့်ရှိသူ800ကျော်ရှိပါတယ်။ကြိုတင်မဲရလဒ်တွေကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာသက်ဆိုင်ရာမဲယုံအသီးသီးမှာထုတ်ပြန်ကြေညာထားမှာဖြစ်ပါတယ်ရှင်။